မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရက်ပေါင်း40ကျော်အတွင်းပထမဆုံးကြိမ်ဖြစ်အများပြည်သူရဲ့မျက်ဝန်းကိုထွက်လာခဲ့ပါတယ်။လူနေရပ်ကွက်တစ်ခုနဲ့သိပ်ပံဌာနတစ်ခုကိုကွင်းဆင်းသွားရောက်ပြီးတော့ညှဉ်းပန်းမှုတွေပြုလုပ်ခဲ့တယ်လို့အစိုးရဘက် KCNA ကကြေညာပါတယ်။အခုလိုကင်ဂျွန်အွန်းအပြင်ကိုထွက်လာခဲ့တဲ့ကြောင့်သူ့ရဲ့ကျန်းမာရေးနဲ့အာဏာဆက်လက်ချုပ်ကန့်ထားမှုတွေအပေါ်အမျိုးမျိုးခံမှန်းပြောဆိုနေကြတာတွေနဲ့ကမန်းပြောဆိုနေကြတာတွေအဆုံးသတ်သွားစီပါတယ်ကင်ဂျွန်အွန်ရဲ့သတင်းကိုအင်ကာနီမှာကြီးညာသွားတာဖြစ်ပေမဲ့သူဘယ်နည်းကတွားရောက်စစ်ဆေးခဲ့တယ်ဆိုတာကိုတော့ပြောမတော့ပါဘူးသူ့ရဲ့ဖခင်ဖြစ်တဲ့ကင်ဂျွန်အီရဲ့အရိုက်အရာကို2012ခုနှစ်ကဆက်ခံခဲ့တဲ့ကင်ဂျွန်အွန်ရဲ့ရုပ်ပုံကိုနောက်ဆုံးအဖြစ်စက်တင်ဘာလ3ရက်နေ့ကမြင်တွေ့ခဲ့ရတာပါအဲ့ဒီတုန်းကသူအနှစ်သက်ဆုံးဖြစ်တဲ့မိုရန်ဘုံအမီရှိတဲ့ပေါ့ပတေဂီတာဖြိုဝေပွဲကိုတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်စက်တင်ဘာလနှောင်းပိုင်းမြောက်ကိုရီးယားလွှတ်တော်ခေါ်ယူကျင်းပရာမှာကင်ဂျွန်အွန်မတက်ရောက်နိုင်ခဲ့ပါဘူးလွန်ခဲ့တဲ့နှစ်လကျော်ကကင်ဂျွန်အွန်ဟာသူ့ရဲ့အဖိုးတန်းပီကိုတီထောင်ခဲ့သူကင်အီဆောင်ကွယ်လွန်တဲ့နှစ်20ပြည့်အခမ်းအနားကိုအားနည်းပြီးတော့ထောင်းနဲ့ပုံတရားနဲ့တက်ရောက်ခဲ့တာကိုတွေ့ခဲ့ရပါတယ်။ဘာကြောင့်အများပြည်သူမြင်ကွင်းကနေသူ့ရဲ့အတန်းကြာပျောက်ဆုံးနေရသလဲဆိုတာကိုအင်ကာနေ့သတင်းမှာပြောသွားခြင်းမရှိပါဘူး။